SBS Audio is supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
Tengha SBS Myanmar Bai ne atu shi ni da ba. sbs.com.au/burmese ma promo 2k de tadin saw ma rwe ko sha phwe ba.
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။စစ်အာဏာရှင်စနစ်အကျဆုံးဖို့ကြိုးကြော်တန်တွေနဲ့အတူချိတက်ဆန္ဒထုတ်ဖော်နေကြသူတွေကတော့အသက်20ဝန်းကျင်အရွယ်ကျောင်းသားလူငယ်တွေပါဖိနှိပ်ခံပြည်သူတွေဘက်ကအစင်ရက်တည်ခဲ့ကြတဲ့ကြောင်းသားလူငယ်တွေဟာမတရားမှုကိုလက်မခံဘဲခေအဆက်ဆက်တော်လှန်ခဲ့ကြပါတယ်။အခုအာဏာသိမ်း3နှစ်ကျော်ကာလအတွင်းမှာပဲကြောင်းသားလူဖြစ်တဲ့လူငယ်အများစုတွေစစ်အာဏာရှင်ကိုပြန်လည်ခုခံဖို့လက်နက်ကင်လမ်းစဉ်ကိုရွေးခဲ့ကြသူတွေရှိသလိုအကြမ်းမဖက်လှုပ်ရှားမှုတွေဖြစ်တဲ့မြေပြင်တပိတ်တွေမှာပါဝင်နေသူတွေလည်းရှိနေပါတယ်။အဲ့ဒီလိုခေတ်ဆက်ဆက်တော်လန်ခဲ့တဲ့ဖြစ်စဉ်တွေတဲ့ကျောင်းသားလှူရှားမှုတွေစတင်ခဲ့တဲ့ဖုံမော်ရေခင်ဟာအခုဆို36နှစ်ပြည့်ခဲ့ပါပြီ1960အလွန်ပိုင်းကတည်းကအာဏာရှင်စနစ်ဆိုးကိုစန့်ကျင်တဲ့ကျောင်းသားလှူရှားမှုတွေဟာအခုအာဏာသိမ်းကာလအထိအပြီးမတက်နိုင်သေးပါဘူးစစ်အာဏာရှင်စနစ်အမြင့်ပြည့်ရေးဟာကျောင်းသားထုရဲ့ခိုင်မာတဲ့တန်ဋိဌာန်ဖြစ်တယ်လို့2000ဘာဂတာကျောင်းသားကောင်းဆောင်ဟာမဟန်နီဦးကပြောပါတယ
်မျိုးပြားကပဲဖြစ်စီကျေးလက်နေမြေဒေတာတွေကပဲဖြစ်စီဒီရွယ်ဒီကာလကျောင်းသားတွေဆိုတာသူတို့ရဲ့အနာဂတ်တွေကအများကြီးရှိတယ်ဒါတွေကိုပေးဆက်ပြီးတော့ကျွန်တော်တို့အဓိကတော့ရှင်ကစစ်အာဏာရှင်စနစ်ကိုအပြီးတန်ချိန်မုန်းနိုင်ရေးအတွက်ပါဝင်များဖြစ်တယ်ထိုနည်းထိုးကြောင့်ပဲဒီအသက်သွေးကြီးတွေပေးဆက်လိုက်ရတဲ့ကျောင်းသားတွေလူငယ်တွေအတွက်ကျွန်တော်တို့ကြံရှိနေတဲ့ကျောင်းသားတွေမှာလည်းသူတို့ပခုံးပေါ်ကိုကြားရောက်လာတဲ့တောင်းဝင်တွေသူတို့ဒီမကြောက်မရွံ့အများရန်ဦးထိတ်ပန်ဆိုပြီးတော့လှုပ်ဆောင်နေတဲ့ကျောင်းသားလူငယ်တွေဖြစ်တယ်လို့ပဲကျွန်မကယုံကြည်ရဲအဲ့ဒီအတွက်ကြောင့်လည်းကျွန်တော်တို့ဒီဆရာနာရှင်စနစ်ကိုအမြင့်ဖြတ်ချိန်မုန်းနေရမှာအပြီးသက်တိုက်ပွဲကိုကျွန်တော်တို့ပြီးပြအောင်ဆင်နွှဲသွားချင်မှာဖြစ်တယ်ပေါ့နော်
ဒီမိုကရေစီစနစ်အောင်မှာလွတ်လပ်စွာပညာသင်ကြားလိုတဲ့ဆန္ဒကိုအစိုးရလက်ထက်အဆက်ဆက်ကျောင်းသားတွေတောင်းဆိုခဲ့ကြရပါတယ်။အခုနေဦးတော်လိုင်းရင်မှာလည်းဆုံရှုံသွားတဲ့လွတ်လပ်မှုတွေကိုပြန်လည်ရယူဖို့ကြိုးစားရင်းဖန်ဆင်းခံခဲ့ရတဲ့သိဆုံးခဲ့ရတဲ့ကျောင်းသားတွေရှိခဲ့ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့၃နှစ်ကျော်ကာလအတွင်းဖန်ဆင်းခံထားရတဲ့ကျောင်းသားအရေအတွက်ဟာ1200နီးပါးရှိခဲ့ပါတယ်။စစ်တပ်ရဲ့တပ်ဖြတ်မှုကြောင့်တည်ဆုံးခဲ့ရတဲ့ကျောင်းသားဥယျာဉ်ကတော့150နီးပါးရှိခဲ့တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှာရေးအသင်း AAPP စီရင်တွေအရသိရပါတယ်။ဒီလိုအသက်ပေးဆုံးလို့ပြီးအာဏာရှင်အဆက်ဆက်အနှစ်နာခံခဲ့တဲ့ကျောင်းသားတွေဟာတော်လှန်ရေးအလွန်ဆက်သွားတဲ့ရန်ညားတွေမှာတော့နေရာပေးမခံရတာကစစ်အာဏာရှင်စနစ်ကြာရှည်ရတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ဘဂဒကျောင်းသားကောင်းဆောင်ဟောင်းကိုမင်းသွေတစ်ကဆိုပါတယ်။
ကျောင်းသားတွေကကြိုးစားပြီးတာကကျွန်တော်ဗမာပြည်သူတွေအကုန်လုံးဆန္ဒရှင်လက်ကလွတ်မြောက်ဖို့နောက်ပြီးတော့ဒီကိုလိုနီအစိုးရရဲ့လက်အောက်ကလွတ်မြောက်ဖို့ကျောင်းသားတွေကဥဆောင်ပြီးတော့ဟိုကြိုးစားပြီးခဲ့တယ်တိုက်ပွဲဝင်ပြီးခဲ့တယ်အနစ်နာခံဆောင်ရွက်ပြီးခဲ့တယ်ဒါပေမဲ့တကယ်တမ်းကျတော့ကျောင်းသားကဝန်ကြီးနေရာယူရမယ့်အသက်အရွယ်မဟုတ်နောက်ပြီးတော့ပါတီနိုင်ငံကြီးမဟုတ်ဘဲနဲ့ဒီကျောင်းသားနိုင်ငံကြီးနဲ့ပဲတွားကြတာဖြစ်တယ်အဲ့တော့ဟိုတကယ်တမ်းဟိုတိုက်ပွဲတစ်ခုဥဆောင်ပြီးတော့တိုက်ပြီးတယ်အောင်မွေးအတီးအပွင့်ရတယ်ဒါမှမဟုတ်အောင်မွေးရဖို့အတွက်ကျွန်တော်တွေ့ဆုံဆွေးနွေးဆေးဆက်ညှိနှိုင်းဒါတွေလုပ်ရတော့မယ့်အခါမှာတော့ကျောင်းသားတွေပါဝင်မှုမရှိဘူး။ဆောင်ကြောင်းလဲဆိုတော့ decision making role မှာမရှိဘူးပေါ့နော်။နိုင်ငံပါတီနဲ့ပါတီနိုင်ငံရေးခေါင်းဆောင်တွေကပဲဒီ decision making ကိုသူတို့လုပ်ကြတယ်။နိုင်ငံရဲ့အကန့်အသတ်ကိုဆုံးဖြတ်တဲ့ကိစ္စတွေနိုင်ငံသမားတွေနဲ့နိုင်ငံပါတီမှာရှိနေနိုင်ငံသမားတွေနဲ့နိုင်ငံပါတီကလုပ်ကြတယ်။ဆိုဒါကြောင့်မလို့လေပြည်သူလူလာချက်အတိုင်းဆောင်ရွက်ပေးနေတဲ့ကျောင်းသားတွေရဲ့ဥတီချက်ဒီနောက်ဆုံးဖိုင်နယ်ဆုံးဖြတ်ချက်မှာကြတော့ နိုင်ငံသမားတွေကဆုံးဖြတ်တာဖြစ်တဲ့အတွက်တစ်လျှောက်လုံးမှာတော့ရတဲ့လောက်မရခဲ့ဘူးအခုချိန်ကြီးလည်းဒီတိုင်းပဲဖြစ်နေအဲ့တော့ကျောင်းသားတွေကတော့ပြည်သူပြောတဲ့အတိုင်းပြည်သူရဲ့လူဆန္ဒအတိုင်းတော့ဝိုင်းပြီးတော့တိုက်ပွဲပေါ်တာပြည်သူကိုကာဝယ်ဆောင်ရှောက်တာဥဆောင်တာဒါဟိုဟာရှေ့ကနေနင်းနာခံပြီးတော့ဒုက္ခတွေအဲသို့တော့နိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေကြောင့်မလို့ဒါနဲ့အဲဒီ decision making လုပ်တဲ့အခါမှာပါဝင်မှုရှိတဲ့အတွက်ပြည်သူရဲ့သဘောဆန္ဒအတိုင်းအကြီးအကဲမရရှိသေးဘူးလို့ပြောလို့ရပါတယ်။ဒါကြောင့်မလို့လဲဆရာနာရှင်စနစ်ရှေ့ကြနေတော့ပဲဖြစ်တာပါ
။ကျောင်းသားလှုပ်ရှားမှုတိုင်းမှာရတဲ့တဲ့အခြေခံလူအခွင့်အရေးရရှိရေးဆိုတဲ့အချက်ကအဓိကတွေတဲ့ပါဝင်ပါတယ်။ဒါကြောင့်ပဲအခြေခံလူအခွင့်အရေးရရှိရေးတောင်းဆိုရင်ဖုံးမော်တည်ဆုံခဲ့ရတဲ့နေ့ကိုမြန်မာနိုင်ငံလူအခွင့်အရေးနေ့အဖြစ်ဒီမိုကရေစီလှုပ်ရှားသူတွေနဲ့ကြောင်းသားတို့ကသတ်မှတ်ထားကြတာပါအယတအစိုးရ NLD လက်ထံမှာတော့ဒီလိုနေ့ကိုစက်မှုတက္ကသိုလ်တွေမှာပါဂုဏ်ပြုအခမ်းအနားနဲ့ပေါ်ပေါ်ထင်ထင်လှုပ်ဆောင်ခဲ့ကြပါတယ်ဒီလိုကျင်းပနိုင်မှုတွေရှိခဲ့ပေမဲ့ကြောင်းသားထုလိုလာတဲ့လူအခွင့်အရေးနေ့ဆိုတာကိုတော့ပေအစိုးရကမှတရားဝင်အတိအမှတ်မပြုခဲ့ပါဘူး1988လူလူလှုပ်ရှားမှုတွေကနေအခုຫນွေဦးတော်လိုင်းကြီးအထိပါဝင်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းဦးထွန်းကြည်က
ခုဖုံးမောင်ကိုစိုးနိုင်အဲဒီကျွန်တော်တို့နှစ်ပတ်လည်မှာတော့အဲ့ဒီအချိန်အဲ့ဒီခါတော့တက်ရောက်လာတဲ့ဒေါက်တာဆွကြည်အပါဝင်ပေါ့နော်ကျောင်းသားသမဂ္ဂခေါင်းဆောင်တွေကျောင်းသားတွေအဲနောက်တစ်ခုကလည်းပြည်သူလူထုတရားလုံးကတော့အဲအဲ့ဒီချိန်အဲ့ဒီခါတော့ကျွန်တော်တို့ကတော့မြန်မာနိုင်ငံလူ့ခွင့်ရေးနေ့ပြတ်မှတ်တယ်အဲဇက်ပိုက်ဆိုလိုပဲပေါ့နော်အခုဆိုရင်36နှစ်ရောက်လာပြီပေါ့နော်ဒါပေမဲ့ကျွန်တော်တို့ကအဲဥပဒေကြောင်းရပေါ့နော်အဲဒီနေ့ဒီမြန်မာနိုင်ငံလူ့ခွင့်ရေးနေ့ဖြစ်တယ်ဒါကစားတဲ့ holiday ဖြစ်တယ်အဲ့ဒါကိုဥပဒေကဲ့သို့ပေါ့နော်2015နဲ့2020ပေါ့နော်အဲ့နေ့ဒီအစိုးရအာဏာရလာတဲ့အခါမှာလဲထောက်ရခဲ့တာတော့အဲကျွန်တော်မတွေ့ရဘူးပေါ့နော်အဲတမျိုးသားလုံးနဲ့ဒါတပတ်ရဲ့ပတ်သက်တယ်လीနော်ကျောင်းသားသူပြည်လုံးကနေပြီးတော့ဒီနေ့ကိုမြန်မာနိုင်ငံလူ့ခွင့်ရေးနေ့အဖြစ်သတ်မှတ်ထားတဲ့အပေါ်မှာသတင်းပါနေုံနဲ့မပြူးပြဥရပြည်အနေနဲ့ကျွန်တော်တို့ပြတ်ထားပြီးတော့ဆောင်ရွက်ခဲ့ရမှာလေသို့တော်များလည်းအဲ့ဒါနဲ့ပတ်သက်လို့တော့ပြတ်ထားဆောင်ရွက်နိုင်ခြင်းဒါမရှိခဲ့ဘူးဆိုတာတော့ပြောလို့ရတယ်ပေါ့နော်
ခေတ်ဆက်ဆက်မတရားမှုကိုခေါင်းငုံမခံပဲတွန်းလှန်ခဲ့ကြတဲ့ကျောင်းသားတွေဟာအာဏာရှင်တွေရဲ့ပြစ်မှတ်ထားမှုကိုခံခဲ့ရပါတယ်လက်ရှိအာဏာသိမ်းကာလမှာလည်း88ကျောင်းသားကောင်းဆောင်ဟောင်းကိုချင်းမီဟာစစ်ကောင်စီရဲ့ပထမဆုံးကြိုးပေးတက်ခံရတဲ့ထင်ရှားတဲ့ကျောင်းသားတစ်ယောက်ပါကျောင်းသားတို့အခွင့်အရေးနဲ့ဖိနှိပ်ခံအလို့သမားအရေးပေါ်မှာရပ်တည်ခဲ့တဲ့ပကဒကျောင်းသားဟောင်းကိုနင်းမောင်ဟာလည်းစစ်တပ်နဲ့ပြူစောထီတွေရဲ့တပ်ဖြတ်ခြင်းကိုခံခဲ့ရပါတယ်ဒီလိုအကြောင်းပြချက်မဲ့ဥပဒေမဲ့လောက်ရတွေကျောင်းသားတွေပေါ်ဖြစ်ပေါ်နေတာရပ်တန့်ဖို့ဆိုရင်စစ်အာဏာရှင်စနစ်အမြင့်ပြတ်ဖို့လိုတယ်လို့ပြောလာသူကနိုင်ငံရေးမှာပါဝင်ခဲ့တဲ့ကျောင်းသားဟောင်းဒေါက်တာဆန်အောင်မှာ
တော့ကျွန်တော်ဆိုလို့ရှိရင်တော့ခုလာခဲ့တာ900ရောက်ပေါ့ဗျာ။နောက်ဆိုလို့ရှိရင်အခု130ရှိ။ဒါကြတော့ကျွန်တော်လည်းတိုက်နေကြတာပဲ။ဆိုတော့အခုထွက်လာတဲ့လူတွေလည်းပဲအဲအနည်း30ကျော်လည်းပဲဒီကလေးတွေထွက်လာကြတာပေါ့အခုလူတွေရော။ဆိုတော့နောက်အနည်း30ကျော်လည်းကျွန်တော်တို့ကဒီတိုင်းတော့ဆိုတော့ကျွန်တော်ထွက်လာကြအောင်ပါ။ဘယ်လိုခံမေးကြလဲဆိုရင်ဆေးအာလာရှင်စနစ်ကိုမဖယ်ရှားနိုင်တည်းကကျွန်တော်တို့ဒီတန်လျာကြီးမှလည်းနေပါပဲ။ဆိုတော့ဒီဆေးအာလာရှင်စနစ်ကိုဖယ်ရှားဖို့ပဲအဓိက။ကျွန်တော်စဉ်းအားလာခြင်းစနစ်ကကျွန်တော်တို့အခုကျွန်တော်တို့ရဲ့ဒီလူ့ခွင့်ရေးချိုးဖောက်မှုရဲ့လူ့ခွင့်ရေးကျွန်တော်တို့ဒုက္ခကုက္ခတွေခံစားနေကြတာအားလုံးရဲ့အရင်းကကျွန်တော်ပြဿနာအစုပဲသူ့ကိုဖယ်ရှားရမယ်ပြီးရင်ကျွန်တော်တို့ဒီဒီလူသားတိုင်းပေါ့ဗျာနော်တိုင်းနိုင်ငံသားတိုင်းရဲ့လူ့ခွင့်ရေးနဲ့ဒီမိုကရေစီခွင့်ရေးတွေကိုကောက်ွယ်ပေးတဲ့တော့နောက်တစ်ခုကတော့တိုင်းသားတွေရဲ့ကျွန်တော်တို့ဒန်းလူကြီးနဲ့ကိုယ်ဝန်ပြန်ကားခွင့်ကိုကျွန်တော်တို့ဤဝအာမခံတဲ့ပြည်ထောင်စုစနစ်ကြီးကိုတည်ဆောက်မှကျွန်တော်တို့ကအေးအေးချမ်းချမ်းနဲ့ဒီညနေလူ့ခွင့်ရေးကိုပြေဝခံစားနိုင်ရမှာ။အဲ့လိုပဲကျွန်တော်ပြောပြပါမယ်
။ကျောင်းသားတို့တောင်းဆိုချက်တွေဟာ290နီးပါးတိုင်းမပြေဝခဲ့သေးပါဘူး။လက်ရှိကာလမှာတင်စစ်ကောင်စီကကျောင်းသားတွေရောပြည်သူလူထုပေါ်မှာပါကျူးလွန်မှုတွေလှုပ်ဆောင်နေပါတယ်။ရှာလုံးကျွတ်မိရှူတာမြို့တွေကိုပုံကျဲတာအစုလိုက်ပြုံလိုက်တပ်ဖြတ်တာတွေကိုပြည်သူတွေအပြင်းထန်ဆုံးရင်ဆိုင်နေကြရတာဖြစ်ပါတယ်။စစ်အုပ်စုကပုံဖိနေလေပြည်သူတွေကပိုကြွလေဆိုတာကိုတော့လက်ရှိနိုင်ငံအနေနဲ့ဖြစ်ပွားနေတဲ့ကြိုက်ပွဲတွေကသက်သေပြနေတာပါဒီလိုကြော်လန့်ရေးကာလမရှိကြဖို့ဆိုရင်တာဝန်ရှိသူတွေအနေနဲ့နိုင်ငံရေးစီရေးတပ်ပေါင်းစုတွေပေါ်ဆောင်ပြီးတော်လန့်ရေးအောင်မြင်မှုအမြန်ဆောင်ရွက်သင့်ပြီလို့ကိုမင်းသွေးတစ်ကအကြံပြုပါတယ
်ကျွန်တော်နိုင်ငံရဲ့တမိုင်းမှာနိုင်ငံရေးလှုပ်ရှားမှုတမိုင်းမှာဗမာထွက်ရခိုင်းဆိုပြီးတော့ကျွန်တော်နိုင်ငံရေးတပ်ပေါင်းစု ဟိုဖွဲ့နိုင်ခဲ့တယ်ဆရာကြီးတခင်ကိုရောမိုင်းတို့ဦးဆောင်မှုအဲ့လိုဖွဲ့နိုင်ခဲ့တဲ့အတွက်ကျွန်တော်တို့ကိုမတရားဖိနှိပ်နေတဲ့အစိုးရကိုကျွန်တော်တို့ဟိုဒီနိုင်ငံတပ်ပေါင်းတို့ကအောင်မြင်အောင်ဟိုအောင်မြင်မြင်နဲ့ပြည်သူရဲ့ဖိနှိပ်မှုကိုကာဝယ်ပေးနိုင်တယ်တွန်းလှန်နိုင်ခဲ့တယ်နောက်တစ်ချိန်ဖက်ဆစ်ဆက်ငင်းနဲ့ပြည်သူလူမျိုးရေးအဖွဲ့ဒီဖက်ဆဗလာအဖွဲ့စပြီးတော့တပ်ပေါင်းစုနိုင်ငံတပ်ပေါင်းစုလုံနိုင်ခဲ့တဲ့အတွက်လည်းကျွန်တော်တို့ဟိုလွတ်လပ်အောင်ပွဲကိုရယူပေးနိုင်ခဲ့တယ်ဒီဖက်ဆဗလာတပ်ပေါင်းစုကြပါတော့ကျွန်တော်တို့ဒီတပ်ပေါင်းစုဖွဲ့နိုင်တဲ့အချိန်ကာလတွေမှာနိုင်ငံအရေးအရှိကိုထိုးတက်သွားတယ်ပြည်သူကိုခက်တခက်ကိုရောက်အောင်ဦးဆောင်ပေးနိုင်ခဲ့တယ်ဒါကြောင့်မလို့လက်ရှိတော်လှန်ရေးမှာလည်းအလိုအဆုံကနိုင်ငံရေးတပ်ပေါင်းစုစစ်ရေးတပ်ပေါင်းစုလိုပါတယ်ကျွန်တော်တို့တော်လှန်ရေးတစ်ခုကိုတိုက်တဲ့နေရာမှာစစ်ရေးတစ်ခုရဲ့နဲ့လည်းတိုက်လို့မရအောင်နိုင်ငံရေးတစ်ခုရဲ့နဲ့တိုက်လို့မရအောင်တန်တမာရေးရတိုက်ပွဲရဲ့နဲ့လည်းတိုက်လို့မရအောင်အဲ့သုံးခုကိုဟန်ချက်ညီညီတိုက်နိုင်မှသာလေအောင်ပွဲရမှာဖြစ်တယ်အဲ့တော့တန်တမာရေးရကလွဲလို့ကြံတဲ့နိုင်ငံရေးစီရေးမှာတော့တပ်ပေါင်းစုခုချိန်ကြီးမရှိဘူးဖွဲ့ခွင့်ကိုဖွဲ့လို့လည်းမရသေးဘူးညှင်းမှုလည်းမရှိသေးဘူးအဲ့တော့ကျွန်တော်တို့ညှင်းမှုမရှိလို့အောင်ပွဲနဲ့ဝေးနေတာဖြစ်တယ်ညှင်းမှုရှိတယ်ဒီနေ့ညညရင်နောက်နေ့ကျွန်တော်တို့အောင်ပွဲနဲ့မဝေးတော့ဘူးဖြစ်တယ်ဒါကြောင့်မလို့ဒီတပ်ပေါင်းစုလိုပါတယ်နိုင်ငံရေးတပ်ပေါင်းစုစီရေးတပ်ပေါင်းစုဖွဲ့ပြအောင်ဖွဲ့ဖို့လိုပါတယ်ဗ
ျကိုဖုံးမော်တို့ကြာဆုံးခဲ့ရတယ်မြန်မာနိုင်ငံလူ့အခွင့်အရေးနေ36နှစ်ပြည့်ချိန်မှာမြန်မာပြည်သူ18တန်းဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတဲ့အခြေအနေနဲ့ကြုံနေရပါတယ်ဒီလိုကုကရမဲ့နေတဲ့ဘဝကနေပြည်သူတွေလွတ်မြောက်ဖို့ចောင်းသားကျုအပါဝင်ဒီမိုကရေစီလိုလားသူတိုင်းကရရနီလန်းမျိုးစုံနဲ့အသက်ပေးတိုက်ပွဲဝင်နေကြစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ